မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံသားနေဆက်မြင်းတစ်ချောက်လှူရှားနေတဲ့အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေကိုမြန်မာနိုင်ငံကအမြင့်ပြတ်တုတ်တင်ရှင်းလင်းသွားမယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းဘယ်လိုအကြမ်းဖက်အုပ်စုမျိုးကိုမဆိုတခြားဘယ်နိုင်ငံကိုမဆိုဆန့်ကျင်တိုက်ခိုက်ဖို့အတွက်သူတို့နိုင်ငံကိုအတုံးချောက်ခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဒီပြည်ရှိရနေကနေပြီးတော့မှကျင်းပတဲ့နိုင်ငံနေကြသောတပ်ဖွဲ့တွေကြားအဆင့်မြင့်အရာရှိကြီးတွေစီဝေးပြီးဒီကနေ့ရက်စွဲနဲ့ပူးတွဲသတင်းထုတ်ပြန်ချက်ထဲမှာအဲ့လိုဖော်ပြထားတာပါ။အကြမ်းဖက်သမားတွေနဲ့အကြမ်းဖက်အုပ်စုတွေဟာဘယ်သူဘဝဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာအတိအကျဖော်ပြမထားပါဘူး။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်တခြားမှာတော့အာစာလို့ခေါ်တဲ့အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့နဲ့ AA ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့တို့လှူရှားတာတွေရှိတယ်လို့အစိုးရဘက်ကပြောထားတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့အနေနဲ့နယ်စပ်ဒေသတစ်လျှောက်တက်ကြွလူကြားစွာစစ်ဆေးကြမ်းမတ်သွားမှာဖြစ်ပြီးအကြမ်းဖက်သမားတွေဖက်တန်းဝင်ရောက်လာတဲ့တဲ့ရင်အချက်နဲ့လက်ခံရရှိရင်တားဆီးပိတ်ဆို့ရှာဖွေသွားမယ်လို့လည်းဖော်ပြထားပါတယ်။နေဇာဒီသားတွေမှာတာဝန်ထမ်းဆောင်နေတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေပေါ်ပြစ်ခတ်တိုက်ခိုက်တာမျိုးဖြစ်လာတဲ့ဆိုရင်အကြောင်းရင်းမှန်ပေါ်ထုတ်ဖို့အတွက်အရေးပေါ်အစည်းအဝေးတွေလုပ်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့နေဇာဘင်္ဂလားဒေ့ရှ်တောင်ဘက်ခြမ်းကစိတ်မာတင်ကျွန်းပေါ်ကိုလက်နက်ခဲယမ်းအပြည့်စုံနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဖွဲ့ဝင်အတော်များများကိုဘင်္ဂလားဒေ့ရှ်ဘက်ကတနင်္လာနေ့မှာလွှတ်လိုက်ပြီးတဲ့နောက်တနင်္လာနေ့မှာနေကြားဆောင်တပ်ဖွဲ့ကြီးအစည်းအဝေးလုပ်တာပါ။အစည်းအဝေးအတွင်းဆွေးနွေးတဲ့အထက်မှာအဲ့လိုတပ်ဖွဲ့တွေလွှတ်တဲ့ကိစ္စပါလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။စိတ်မတင်ကျွန်းဟာဘင်္ဂလားဒေ့ရှ်ပိုင်ဖြစ်ပြီးဒီကျွန်းနဲ့ပတ်သက်လို့နိုင်ငံအကြားတန်တမာကြီးတင်မှတ်မှုတွေဖြစ်ထားမှုပါတယ်။